ီခဲ့တဲ့ရပိုင်းကရန်ကုန်ကနေနေရပ်ကိုပြန်ဖို့ကြိုးစားတဲ့ရခိုင်တိုင်းရင်းသားတရားကျော်လောက်ကိုတော့ရန်ကုန်မြို့အထက်မှာစစ်ကောင်စီကဖမ်းဆီးလိုက်ပါတယ်ဒီအကြောင်းကိုသိရှိထားတဲ့လူငယ်တူကပြောပြပါတယ်ရန်ကုန်ကပေးပို့ထားတာကိုရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစီသူကပြောပြမှာပ
ါမြန်မာနိုင်ငံတော်ကတိုင်းနယ်ပြည်နယ်တော်တော်များများမှာစီရေးရရှုံးနေတဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာစစ်တီအင်အားလိုအပ်နေတဲ့အတွက်လူငယ်တွေကိုဖမ်းဆီးပြီးတော့အထက်အသမစစ်မှုထမ်းခိုင်းနေတာကြောင့်လူငယ်တွေကြားဆိုရင်မှုတွေမြင့်တက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲရန်ကုန်မြို့ကနေလူငယ်900နီးပါးဖမ်းဆီးခံခဲ့ရတယ်လို့ဖမ်းဆီးခံရမှုတွေကိုစာရင်းကောက်ယူထားတဲ့ Rangoon Scout Network အဖွဲ့ကထုတ်ပြန်ထားပါတယ်။ခုလိုဖမ်းဆီးမှုတွေကြောင်းရန်ကုန်မြို့အတွင်းမှာလာရောက်နေထိုင်ကြတဲ့ဒေသခံမဟုတ်တဲ့တိုင်းရင်းသားလူငယ်တွေဟာပြည်ပနိုင်ငံတွေနဲ့မိမိနေရပ်ကိုပြန်မှုစ조사လာကြတာပါ။အဲဒီလိုနေရပ်ပြန်မှုစ조사တဲ့ရခိုင်ဒေသခံလူငယ်100ကျော်လောက်ဒီအပိုင်းအတွင်းမှာစစ်ကောင်စီရဲ့ဖမ်းဆီးခြင်းခံခဲ့ရတယ်လို့ရခိုင်ဒေသခံတူကပြောပါတယ်
။ဒီဘက်မှာကျွန်တော်ကြားတာကတော့ဒီလိုပါပေါ့နော်ဒီရခိုင်ကိုအဲ့မှာဒီရန်ကုန်မှာစစ်ရုံတွေမှာအလုပ်လုပ်နေတဲ့ကလေးမလေးတွေအဲ့မစစ်ရုံလိုင်းခိုင်းတွေမှာဝင်ပြီးတော့ reporter ဖမ်းတာနေကြဆိုတော့မလုပ်ရဲလို့ဆိုပြီးတော့စစ်ရုံကထွက်ပြီးဒီဘသူအစီအစဉ်နဲ့ဆိုတာတော့မသိရဘူးအဲ့မှာသူတို့ဒီခိုင်ကိုပြန်ကြတဲ့အခါရန်ကုန်အထွေဒီစစ်သေးအတိုင်းမှာ expert က3000တောင်ဒါဖမ်းခံရတယ်လို့ကြားသိရတယ်အဲ့လူလေး100ကျော်လောက်ပါတယ်ဆိုပြီးတော့သိရတာပေါ့
ရန်ကုန်မြို့မှာနေထိုင်ပြီးစစ်ရုံတွေမှာဝင်ရောက်အလုပ်လုပ်ကင်နေကြတဲ့ရခိုင်ဒေသခံတွေလည်းဖမ်းဆီးခံရတာပေါ်တာဆွဲခံရတာတွေရှိနေပြီးတော့မိသားစုတွေနဲ့အဆက်အသွယ်ပြတ်တောက်နေတယ်လို့တောင်ဝင်းနဲ့တာကီတာမြို့နယ်တွေမှာနေထိုင်ကြတဲ့ရခိုင်ဒေသခံလူငယ်တချို့လည်းပြီးခဲ့တဲ့လတွေကစလို့ဖမ်းဆီးစစ်ဆေးခံရတာတွေရှိတယ်လို့ဖမ်းဆီးခံရသူတွေနဲ့နှီးဆက်သူတွေကပြောဆိုကြပါတယ်လက်ရှိရန်ကုန်မှာနေထိုင်နေကြတဲ့တိုင်းရင်းသားတွေထဲမှာမှရခိုင်ဒေသခံတွေကိုအဓိကထားဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတာကြောင့်ပို့ပြီးတော့စိုးရိမ်နေရတယ်လို့ရန်ကုန်ရောက်ရခိုင်ဒေသခံမျိုးသမီးတူကပြောပါတယ
်။ဒါကတော့တခုခုသွားမယ်မှာမယ်ဆိုလို့ရှင်အခုချိန်အကြောဒီမပုံတင်ကိုင်းထားဖြစ်တဲ့အတွက်အဲ့မပုံတင်ကတခြားနေရာတခုခုသွားမယ်ဆိုလို့ရှင်အခက်ခဲဖြစ်တာမျိုးอ่ะဖြစ်တယ်ပေါ့နော်။အဲပြီးကြတော့ဒီပထမလေးပဲတက်လာရယ်။ပထမလေးမှာကြတော့ဒီရခိုင်တူလူငယ်တွေကိုလိုက်ပြီးမှဖမ်းဆီးနေဆိုတဲ့အခါကျတော့ညီမတို့အမေနဲ့မင်းတို့စိတ်ပူပါမျိုးอ่ะရှိပါတယ်ဟုတ်ကဲ့။ဒီမကြည်လာရအောင်အများကြီးပေါ့နော်အဓိကအကြောင်းကဒီဒလော့ဆယ်ဖြစ်နေတဲ့အခြေအနေရဆိုလို့ရှိရင်လည်းအပြင်သွားလာတဲ့အခါတွေမှာစိတ်ကြည်ကြရရှိရဲ့ဒီကြောင်ဒီရခိုင်ဖြစ်နေတဲ့အတွက်ဆိုတော့ပို့ပြီးတော့ဆိုးပါပေါ့နော်ကိုကတခုခုဆိုလို့ရှိရင်လာပြီးတော့ဆစ်ဆေးရဒီလာပြီးတော့ခေါ်တော့အမျိုးဖြစ်မှာကိုလည်းစိတ်ကြည်ပါတယ်ဟုတ်ကဲ့
လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့အေအကြနှစ်ဖက်တိုက်ပွဲတွေရပ်တန့်နေတယ်ဆိုပေမဲ့ရန်ကုန်ကနေအေအထင်းချုပ်မြို့နယ်တွေကိုတွားရောက်နိုင်တဲ့ကုန်းလန်းရေလန်းတွေကိုစစ်ကောင်စီကပိတ်ဆို့ထားပြီးစစ်ကောင်စီထိန်းချုပ်ထားတဲ့စစ်တွေနဲ့ကြောက်ဖြူမြို့ပေါ်ကိုတော့လေကြောင်းပြေးဆွဲနေတာရှိပါတယ်။ဒါပေမဲ့လည်းလေကြောင်းကနေပြန်မဲ့ရခိုင်လူငယ်တွေကိုလည်းလေစိတ်အတွင်းစစ်ကောင်စီကဖမ်းဆီးတာတွေလုပ်နေတာကြောင့်နေရပြန်မဲ့သူတွေအနေနဲ့သတိထားဆင်ခြင်ကြဖို့လဲရခိုင်ဒေသခံလူငယ်တူကပြောပါတယ
်။ကျွန်တော်တို့ကဒီတခြားတိုင်းနယ်ပြည်နယ်တွေကိုသွားလာလာတာတို့အဲ့ဒီပြည်လမ်းကြောင်းအခြေအနေနဲ့ပတ်သက်လို့မသိဘူး။ဒါပေမဲ့ကျွန်တော်တို့ရခိုင်ဖက်ကိုသွားလာမယ်ဆိုလို့ရှိရင်ဒီဒါကြောက်ဖြူလို့စစ်တွေတို့ကတော့လက်တလုံးမာတာလေချောင်းလိုင်းတွေဖွဲ့သေးတယ်ဆိုပေမဲ့လေဆိုင်တွေမှာသွားလာရတော်တော်အန္တရာယ်များတယ်။လေဆိုင်မှာကဟိုအဖက်ကန်ဖို့ဖမ်းဆီးခံရတဲ့သူတွေလည်းတော်တော်များများရှိခဲ့တယ်ရှိမှလည်းအခုချိန်ဆိုလို့ရှိပို့လို့အန္တရာယ်များတဲ့အတွက်ဒါတိုင်းဟိုလုံဆုံမှုရှိဘူးစိတ်မချရတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်သွားလာမယ်ဆိုလို့ရှိရင်တော်တော်ကိုရှေ့ရှင်ပြီးမှဒါသွားလာမယ်အနေအထားမျိုးရှိတယ်။အနောက်ဘက်ကုန်းလန်းကနေပြီးတော့တချို့လိုက်ပို့ပေးရအတူလိုက်ပါ냐ဆိုတဲ့အမျိုးရှိတယ်ပေါ့အဒီဟာလေးဆိုလို့ရှိသေးတာအရန်အန်ဒီများတယ
်အခုလိုရန်ကုန်နဲ့မြို့ကြီးတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာလည်းပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူးဒါပြင် VOA အနေနဲ့လည်းလက်ရှိပြည်မရောက်ရခိုင်ဒေသခံဗနဝူးကိုစစ်ကောင်စီကဖမ်းဆီးထားတယ်ဆိုတာတိတိကျကျအတိမပြည့်နိုင်သေးတဲ့အတွက်အတိပြည့်ချက်ရဖို့စူးစမ်းနေစေဖြစ်ပါတယ်